ရံခန်သာလို့မဘာရဲ့လားတူတော်မောင်ကဘာကျော်သိပ္ပံပညာရှင်ကြီးအိုင်စတိုင်းပြောမှုတာလေးတခုရှိပါတယ်။တခြားသူတွေအတွက်အသက်ရှင်နေထိုင်ပေးရတဲ့ဘဝကသာရှင်သန်နေထိုင်ရကြုံတဲ့ဘဝဖြစ်ပါတယ်။လူပါတူတယောက်တည်းရည်ရည်နေထိုင်နိုင်တဲ့တတဝါမဟုတ်တဲ့အတွက်လူအများနဲ့ပေါင်းသင်းဆက်ဆံနေထိုင်ရပါတယ်။အဲဒီခါမိမိကိုယ်ကျိုးအတွက်မဟုတ်ပါပဲအခြားသူတွေအကျိုးစီးပွားအတွက်ကိုယ့်ရဲ့အချိန်ငွေကြေးနဲ့လှူအားကိုပေးဆက်လိုက်ရမျိုးလည်းရှိပါတယ်။ဒါကိုအတူကောက်ပရိတ်တလုပ်တယ်လို့လည်းပြောတတ်ကြပါတယ်။ပရသူတစ်ပါးဤထိကြအကျိုးစီးပွားလို့အဓိပ္ပာယ်ဖွင့်ဆိုထားတဲ့အတွက်ပရဟိတဆိုတာသူတစ်ပါးကောင်းကျိုးအတွက်လှူဆောင်ပေးရတဲ့လုပ်ငန်းလို့အဓိပ္ပာယ်ရပါတယ်။လူလူချင်းကူညီရိုင်းပင်းတတ်တဲ့စိတ်ဓာတ်ဟာပရဟိတစိတ်ဓာတ်ပဲဖြစ်ပါတယ်။ငါတို့မြန်မာနိုင်ငံမှာပရဟိတအဖွဲ့အစည်းတွေအများကြီးပေါ်ပေါက်လာတာဟာအင်မတန်ဝမ်းသာကြည်နူးမှုကောင်းပါတယ်။ပရဟိတအလုပ်ကိုကိုကျိုးစွန်ပြီးလုပ်နိုင်ဖို့ဆိုတာအင်မတန်မလွယ်ကူလာပါဘူး။တော်ရုံတန်ရုံအနစ်နာခံတဲ့စိတ်မျိုးနဲ့ပရဟိတလုပ်ဖို့မလွယ်ကူပါဘူး။မိမိကိုကျိုးကိုစွန့်လွတ်ပြီးအများအကျိုးအတွက်လိုအပ်တာဖြစ်တဲ့အပြင်လူတကာလုံနိုင်ခဲ့တဲ့အတွက်ပရိုက်တာလုပ်ငန်းကိုလုပ်တဲ့သူတွေဟာအထင်ကြီးလေးစားခံထိုက်တဲ့သူတွေလည်းဖြစ်ကြပါတယ်။အလောကနယ်ကနေရန်ကုန်လာလေတဲ့ငါးမိတ်ဆွေတယောက်ရုတ်တရက်ကောက်ကငင်ကလေဖြတ်သွားလို့ကူကယ်ရမယ့်ဖြစ်ခဲ့ရပါတယ်။အမျိုးသမီးတွေကြီးပဲရှိတဲ့အတွက်လေဖြတ်သွားတဲ့လူနာကိုအထက်မြင့်6လောက်ကနေမှပြီးဆေးရုံကိုပို့ဖို့ဆိုတာဘယ်လို့မှမဖြစ်နိုင်ပါဘူး။အတီတယောက်ရဲ့လမ်းညွှန်မှုနဲ့ကြီးမြင့်နိုင်ပရဟိတလူမှုကူညီရေးအသင်းစီကိုဆက်သွယ်မိပါတယ်။လူနာကသင်ငန်းကျွန်းပါ။သူတို့ကလူနာကို6လကနေမားချပြီးလူနာတင်ကားနဲ့ဆေးရုံကြီးကိုပို့ပေးပါတယ်ဆေးရုံကဆင်းလာတဲ့အခါမှာလဲသူတို့အဖွဲ့ကပဲလူနာတင်ကားကြီးနဲ့ပြန်ခေါ်လာပေးပြီး6လတိမားပြီးလူနာကိုပြန်တင်ပေးခဲ့ပါတယ်အခကြီးငွေလဲတပြားတစ်ချက်မှမတောင်းယူပါဘူးစေတနာရှိလို့အကူငွေထဲမှသာလက်ခံပါတယ်လူနာရှင်တွေအတွက်အင်မတန်ကျေးဇူးတင်ထိုက်တဲ့သူတွေပါဒီလိုလူမှုကူညီရေးအသင်းတွေပေါ်လာတဲ့အတွက်အမှန်တကယ်အခက်အခဲရှိနေတဲ့သူတွေမှာအတိုင်းထက်အလွန်အဆင်ပြေကြရပါတယ်ပရာဟိတမှာအမိတ်ဆိုတာမရှိပါဘူးတာဝန်ပေးတာမရှိပါဘူးတာဝန်သိမှုနဲ့တာဝန်ယူမှုပဲရှိပါတယ်မြန်မာနိုင်ငံသားတွေရဲ့သဘောတဘာဝကအင်မတန်ပရဟိတစိတ်ရှိတဲ့သူတွေဖြစ်ကြပါတယ်မြန်မာနိုင်ငံဟာကမ္ဘာအလူအတန်းအရက်ရောဆုံးနိုင်ငံအမျိုးကိန်းမှာ၅နှစ်ဆက်တိုက်ပထမရခဲ့မှုပါတယ်ဒီလိုရွေးချယ်တဲ့နေရာမှာနိုင်ငံတကာနိုင်ငံရဲ့လူဦးရေအချိုးအစားပေါ်မူတည်ပြီးသတိတွေကိုကူညီတာငွေကြေးတူတန်းပေးကမ်းတာစေတနာဝန်ထမ်းတာစတဲ့အချက်၃ချက်နဲ့ရွေးချယ်သတ်မှတ်တာဖြစ်ပါတယ်အဲ့ဒီသုတေသနရဲ့အဆိုအရမြန်မာနိုင်ငံမှာနေထိုင်တဲ့သူတွေရဲ့67ရာခိုင်နှုန်းဟာအလူဒါနအဖွဲ့တွေကိုငွေလူခဲ့ကြပါတယ်62ရာခိုင်နှုန်းကတော့မိမိနဲ့မသိသူသတိတွေကိုကူညီခဲ့ကြပြီး55ရာခိုင်နှုန်းကတော့စေတနာဝင်ထမ်းခဲ့ကြပါတယ်ခုဆိုရင်ဥကြော်သူတီထောင်ခဲ့တဲ့နိုင်ငံကူညီမှုအသင်းလုံးမျိုးပရိုက်တာအဖွဲ့စည်းတွေမြန်မာနိုင်ငံအနှံ့မှာပေါ်ပေါက်နေပြီဖြစ်တဲ့အတွက်ပြည်သူတွေရဲ့တပူပေါ်နှစ်ပူဆင့်ရမဲ့ကိစ္စမျိုးတွေအတော်အတန်ငြိမ်းအေးသွားပြီလို့ပြောလို့ရပါတယ်ယခင်ကလည်းမြန်မာနိုင်ငံမှာဒီလိုပရိုက်တာလုပ်တဲ့သူတွေပြည်သူအကျိုးစီးပွားကိုရှေ့ရှုပြီးလုပ်ခဲ့တဲ့သူတွေရှိပါတယ်လူမှုထူးချွန်ပရမအဆင့်ရရှိခဲ့သူပြင်မနာဒေါ်ပုဖလော်ရင်နိုက်တင်ဂေးစုရရှိခဲ့တဲ့စာရေးဆရာမကြီးဒေါ်မြမာလာမင်းကွန်းလူအိုယုံကိုတီထောင်ခဲ့သူဒေါ်ဦးစွန်ဖလော်ရင်နိုက်တင်ဂေးစုရရှိခဲ့သူဦးစနိုင်နိုင်ထွန်းနိုင်ငံတကာစုပေါင်း73စုရရှိခဲ့တဲ့ဒေါက်တာစင်တီယာမောင်တို့ဟာငါတို့နိုင်ငံသားတွေလေးစားအားကျခဲ့ရတဲ့ပုံကိုယ်တွေဖြစ်ပါတယ်တလောကချန်ပီယံမြောက်ပိုင်းသိန်းနီမြို့အနီးမှာတိုက်ပွဲတွေဖြစ်ပွားပြီးမီးလောင်နေတဲ့ဓာတ်ဆီတိုင်မှာပိတ်မိနေတဲ့အရက်သားတွေကိုတွားရောက်ကယ်ဆယ်ခဲ့တဲ့လူမှုကူညီရေးတင်ဥက္ကဋ္ဌကိုထွန်းမြင့်ဟာလက်နက်ကြီးကြီးတန်ထိမှန်လို့အသက်ပါပေးဆက်ခဲ့ရပါတယ်။သူဟာလည်းလေးစားထိုက်ပွဲကောင်းတဲ့လူပုဂ္ဂိုလ်ဦးဖြစ်ခဲ့ပါတယ်ငါတူ။ကျွဲကူးရေးပါဆိုသလိုမိမိကိုယ်ကျိုးကိုဆွန့်လွတ်ပြီးအခြားသူတွေအတွက်ပရိုက်တာလုပ်ငန်းတွေလုပ်ပေးရင်ကိုယ်ကိုယ်တိုင်အတွက်အကျိုးကျေးဇူးတွေရရှိလာတာမျိုးလည်းရှိပါတယ်။အဲ့ဒါတွေကတော့အပင်ပန်းခံနိုင်လာခြင်း၊ဒုက္ခတွေကိုသိမြင်လာခြင်း၊စီမံခန့်ခွဲမှုစွမ်းရည်များရလာခြင်း၊လူတွေနဲ့တွဲဖက်အလုပ်လုပ်ကိုင်နိုင်စွမ်းရှိလာခြင်း၊လူမှုရေးကွန်ရက်ကျယ်ပြန့်လာခြင်းဥပက္ခပြုတ်တက်လာခြင်းခံယူချက်မှန်ကန်လာခြင်းတူသောအကျိုးပေးခြင်းဘဝအတိတ်ပဲရှိလာခြင်းနဲ့လုပ်ငန်းခွင်မှာအောင်မြင်လာခြင်းတွေပဲဖြစ်ပါတယ်အချို့ဆိုရရင်ပရိဒအလုပ်ဆိုတာအလွန်မြင့်မြတ်စင်ကြယ်တဲ့အလုပ်ဖြစ်တဲ့အတွက်အကြီးကြီးမလုပ်နိုင်အောင်ကိုယ်စွမ်းနိုင်တဲ့လောက်အကူအညီလိုအပ်နေတဲ့သူတွေကိုအကူအညီပေးအပ်ဖို့လိုအပ်ပါတယ်ဒီလိုမှမကူညီနိုင်ရင်လည်းပရိဒအလုပ်မှာဘဝကိုမြုပ်နှံပြီးကိုယ်ကျိုးစွန့်အနစ်နာခံနေကြတဲ့သူရဲကောင်းတွေကိုအဘရုပ်ပြည်သူတွေကဝိုင်းဝန်းပန့်ဖို့ကူညီအားပေးခြင်းဖြင့်နိုင်တဲ့ဝင်ထမ်းကြပါစို့လို့တိုက်တွန်းနှိုးဆော်ရင်းဒီတစ်ပတ်ဒီကုန်းချုပ်လိုက်ပြစေမင်းလည်းအများအကျိုးတည်ပိုးခြင်းဖြင့်ဘဝရဲ့အတိတ်ပဲကိုပို့ပြီးပြည့်ပြည့်စုံလာအောင်ကြိုးစားနေထိုင်နိုင်သူတယောက်ဖြစ်လာနိုင်ပါစေလို့အဘဆုတောင်းပေးလိုက်ပါရယ်ကွယ်ဖြစ်လာစွာသောမင်းရဲ့အဘဆန်နီဦး